ဆရာဦးဝင်းတင်နဲ့ဒီအပိုင်းကျွန်တော်စကားပြောခွင့်ရခဲ့ရမှာ NLD ပါတီဘဟုအလုံးမှုဆောင်အဖွဲ့ပြန်လဲဖွဲ့စည်းရေးဆန္ဒပြုတာနဲ့ကြားတဲ့အကြောင်းလဲမေးခဲ့ပါတယ
်မရှိသေးဘူးဘာလို့တိုးချက်ကျင်တိုင်းလဲတိုးချက်လို့မရဘူးခင်ဗျာဒါအောက်ခြေကလူတွေကနည်းနည်းတက်ကြွလာပြီးတော့မိကြီးလာတို့ဘာတို့ကပြောကြတာကြီးစီတို့ဘာတို့ကဒီပါတီမှတို့ရှိတာကျွန်တော်ရှိမှာမှတ်ဖို့နေရုံးကနေကျွန်တော်တောင်မှအခုတကယ်ခွင့်ပြုချက်မရှိဘူးဗျကျွန်တော်တောင်မှတရားမဝင်ဘူးဒေါ်စုတို့ကျွန်တော်တို့ဥတည်ဦးတို့ဆိုတာတွေကတရားမဝင်ဘူးတရားဝင်တာဥအောင်ရွှေရဲ့ဥလွင်ရဲ့အခုလက်ရှိရှိတဲ့သခင်စာမြင့်တို့တကယ်ဆိုမြင့်တို့ဥလွန်တင်တို့ဥညွန်ဝေတို့ဥလာဖေတို့ဥတန်းထွန်းတို့ဆိုရဲခုနှစ်ယောက်လောက်ပဲမှတ်ပုံနေရုံးမှာသူဘာလို့ဗျာလွန်ခဲ့တဲ့ဒီက70နှစ်တုန်းကမှတ်ပုံတင်ထားတဲ့လူတွေပဲဖွင့်ပြလို့ရတာဒေါ်စုတို့ဒီပြင်လင်းသူကတရားဝင်ပေါ်ဘူးအခုခုနှစ်ယောက်ရှိရပေါ်တရားဝင်ခုနှစ်ယောက်အဲ့ခုနှစ်ယောက်ဟာ9ယောက်တည်းအောက်တည်းရော့လူ3ယောက်သာပြီးသွားရင်ဒီပါတီကိုဒီစည်းစီကိုဖျက်ပြစ်နိုင်တဲ့အနေအထားမှာရှိတယ်နောက်ထပ်လူလည်းဖွင့်မပြဘူးပေါ်ရဥပဒေတွေပေါ့
တက်ကြွတဲ့လူငယ်တွေကိုဘယ်လိုထိထိရောက်ရောက်တာဝန်ခွဲဝေချထားပေးမှလဲဆိုတာဟာလေ NLD ပါတီအတွင်းလက်ရှိအရေးတကြီးစဉ်းစားနေတဲ့အချက်တရပါပဲလို့ဦးဝင်းတကပြောပါရခင်ဗျာ
ဆုံးဖြတ်ချက်နဲ့လှုပ်လို့ရတဲ့ကိစ္စတွေမဟုတ်ဘူးလေတရားသဘောထားနဲ့လှုပ်ရမယ်ဟာဒီတော့နဲ့ပါတီရဲ့မှာကျွန်တော်တို့ပါတီကိုနောက်ကိုလူငယ်တွေဘယ်လိုပြောတောင်းပေးမလဲပြောတောင်းလဲဆိုတာကခေါင်းခေါက်ပြီးတော့မင်းဒီတာဝန်ယူပါဆိုလို့ပြောလို့ကဒီလိုနဲ့ပြောတောင်းလို့မရဘူးလေသူ့အစိုးရလေ့ကျင့်ပြီးတော့ခိုင်းနေရမှာဒီလူငယ်မှာပါတယ်ဟဲ့လားအဲ့35နှစ်အထက်လူငယ်တို့ပါတော့ကျွန်တော်တို့ကျန်တဲ့ပါတီဟိုင်ယာကီမှာအဲ့ဒါဆက်ပြီးတော့တွင်းသွားမယ်တောင်းပေးသွားမယ်အာတိတိပေါ့ဗေနီယာဒီမန်နီယာထည့်လို့ရမလဲပေါ့ဗျာဥမာဗျာမြို့နယ်တွေကအခုကကျွန်တော်လုပ်ငန်းတွေကဘာမှမရှိဘူးပြပိတ်ထားတာဟုတ်တော့သူတို့ဖြစ်တရား2003ခုနှစ်တရားစပြီးတော့မြို့နယ်ကဘာမှလှုပ်ရှားလို့မရဘူးသူကသူဒါစုဖွဲ့ပြီးတော့ဖះတက်ပြီးတော့စုတောင်းတာတွေပါလှုပ်နေတာဟုတ်တကယ်တမန်ကတော့ကျွန်တော်လှုပ်ရှားမှုမရှိဘူးလှုပ်ရှားမှုလုပ်လို့လည်းမရဘူးရုံးနေမှာလှုပ်လို့မရဘူးသူတို့အိမ်ဒီမှာအစည်းအဝေးလုပ်ပြီးတော့နမေခံရတဲ့တတိကောင်းတဲ့လူတွေကသူတို့ကသူတို့အစည်းအဝေးလုပ်တယ်ဆိုပြီးတော့လူကြီးရှင်ကပြောတဲ့ဟာတွေတော့ရှိရပေါ့ဗျာဒါတခါလေးမီဒီယာမှာပါလာတဲ့ဟာမျိုးဟိုမှာမိတ်ချီလာတော့မြင့်မြင့်အေးတို့ဟာတို့ပေါ့တိတ်ထက်တဲ့မျိုးတွေတက်မြက်တဲ့မျိုးတွေတွေသူတို့တာမန်ကြီးကလည်းကျွန်တော်မျိုးနေဒီအားလုံးကလည်းရက်နေတယ်လေအခုနေတာအဲ့တော့သူတို့ကဘယ်လောက်တောင်းပေးမလဲဆိုတဲ့နေရာမှာအသိများများမရှိဘူးတိုင်းစင်မှာလူနည်းနည်းရှိတယ်ကျွန်တော်ဘိုးအောက်မှာတချို့လုပ်ငန်းအဖွဲ့တွေပေါ့ဗျာလူမှုထောက်ကူဖွဲ့တို့အဲ့လူငယ်အဖွဲ့တို့မျိုးသူကြီးအဖွဲ့တို့အဲ့လိုအဖွဲ့တွေမှာကျွန်တော်နည်းနည်းဆက်ပြီးတော့ဒီလူတွေဘယ်လောက်ပြီးတော့ညှို့နာမလဲအဲ့ဒါကိုစဉ်းစားရမှာပေါ့အဲ့တော့ဒါကတော့ရည်ရည်လုပ်သွားမယ်လို့ပဲဗ
ျဒီအပိုင်းအတွင်းဗြိတိသျှနဲ့အမေရိကန်တန်တမန်တွေနဲ့တွေ့ဆုံခဲ့ရမှာစစ်အစိုးရပြောနေတဲ့2010ရွေးကောက်ပွဲကို NLD ကဘယ်လိုသဘောထားမလဲဆိုတာအလေးနဲ့ထားမေးမြန်းခဲ့ကြတယ်လို့သိရပါတယ
်ကျွန်တော်တွေရွေးကောက်ပွဲဝင်မှုလမ်းရလည်းမရှိဘူးပေါ့အခုတိုင်းဆိုရင်ပေါ့ဗျာလမ်းမရှိရင်အဲကျွန်တော်ပါတီမှတ်ဖို့နေနေပါတယ်ဘယ်လိုနေမလဲဒီကောက်ပွဲကိုကျွန်တော်ဒီလိုရှောင်းနေရင်ကျွန်တော်က marginalize ဖြစ်သွားမယ်ပေါ့ရဟလားဘေးရောက်သွားမယ်အဲ့လိုဘေးရောက်ချင်းဟာဘယ်လိုအကျိုးသက်ရောက်မှုရှိနိုင်တယ်လဲပါ냐ဆိုတော့ဒီမင်းကုန်းนี่ပဲတော်တော်များတယ်ဗျကျွန်တော်ကလည်းခုနပြောသလိုဘေးရောက်မှုဆိုတော့ရောက်နိုင်တယ်ဘာလို့ဒီတိုင်းကလည်းကျွန်တော်တို့ကတော့ constitution လည်းကျွန်တော်ကအတိအမှမပြုနိုင်ဘူးဘာလို့လက်မခံနိုင်လဲဆိုတော့ဒီစစ်တပ်ကနေပြီးတော့အမှတ်6ခေါ်တာပေါ့ဗျာကျွန်တော်ခေါ်တော့ချိန်ကောင်ဥရရဲ့ဒီဖန်ချက်ကြီးအချိန်ကောင်ဥကြီး6ချက်တဲမှာအမှတ်6ဆိုတာကတက်မလို့ဒီနိုင်ငံကြီးဥဆောင်မှုကဏ္ဍမှာပါဝင်ရတဲ့ပါတာဟုတ်ရ။အဲ့ဒီအချိန်ကပေါ်မှာမူတည်ပြီးတော့25ရာခိုင်နှုန်းလိုပါလို့ဆရာကြီးကဖြစ်တာဟုတ်။ဖြစ်တော့ကျွန်တော်ကဒါကိုလက်မခံနိုင်ဘူးလေ။ဒါလက်မခံရင်ကျွန်တော်ကမှတ်ဖို့နေမှုလဲအခက်ခဲရှိနိုင်တယ်။အဲ့ဒါနောက်တစ်ခါဥမာဆိုတော့ဒီလူ့ဘဝဝင်မှုလဲအခက်ခဲရှိသွားနိုင်တယ်။ဒါဒီဘက်ကပေါ့။ဒါမဲ့လို့ NLD ဘက်ကတော့နှမျိုးရှိရလေ။ NLD ရဲ့မူဝါဒတွေထဲမှာပြညာချက်တည်မှာပေါ့ရဒါကျွန်တော်မရောက်ခင်တည်းကဖြစ်တာเนาะကျွန်တော်ရေခွင့်မဟုတ်ဘူးပြန်ဆိုချက်တည်ပဲမဟုတ်ပါဘူးတကူကပါလဲဆိုရင် constitution ကိုအတိအမှန်မပြုတ်ဘူးဟုတ်လားယူကောက်ပွဲလည်းလက်မခံဘူးဆိုတာဒါပြတ်သွားအောင်ဒါတပိုင်းနောက်ပြညာချက်တစ်ခုမှာတော့ဟုတ်လားဒီ NLD ရဒီ constitution ကို review လုပ်မယ်ဒါတစ်အဲနှစ်ကအဲ့ဒီ review လုပ်တာတွေကိုပြီးတော့ရင်ခြားသောနိုင်ငံရေးအင်အားစုများလူမျိုးစုများတို့နားဖောက်အောင်အဲ့ဒါဒီနဲ့ဒီ review လုပ်ချက်တွေကိုစစ်ဆုံးဆွေးနွေးလုပ်မယ်အဲ့ဒါ ਈ ပြီးသွားရင်သူက90လွှတ်တော်ကိုခေါ်ပြီးတော့လွှတ်တော်မှာတင်ပြပြီးတော့ဆိုလိုတာကလွှတ်တော်ရဲ့အခန်းကဏ္ဍလေးပြန်ဖော်မယ်ပေါ့ဗျာပြီးရင်သာယူကပွဲတွေဘာတွေဝင်မယ်ဆိုဝင်လို့ရတယ်ဆိုလိုတာကတော့ဒီလွှတ်တော်ရဲ့အခန်းကဏ္ဍဟာအနာလွှဲပြောင်းရေးဆိုတဲ့အဆင့်အထိမပြောဘူးအဲ့ဒီအထိမရောက်ဘူးပေါ့ဆိုတော့ NLD ရဲ့သဘောကအပြတ်မဟုတ်ဘူးပေါ့ဗျာဒါကတပိုင်းကျွန်တော်ရောက်မှကျွန်တော်တင်တဲ့လိုင်းကတော့ဘာလဲဆိုရင်နိုင်ငံအကျဉ်းသားတွေအလုပ်လွှတ်ပြီးတော်စုပါဝင်ပေါ့ဗျာအဲ့ဒါပြီးရင်အဲ့လားအဓိပ္ပာယ်ရှိတဲ့နှုံးဝင်လဲအချိန်ကတ်ချရှိတဲ့တွစ်ဆုံဆွနွေလို့ဒီတွစ်ဆုံဆွနွေအောက်မှာကျွန်တော်ကဘာတွေတွင်းမလဲဆိုတော့အခုလွတ်တော်တို့ constitution ပ ပြင်ဆင်ရေးလို့တုံးလဲ constitution အသီးရေးဆွဲရေးလို့တုံးလဲ constitution ကိုတုံးတက်ရေးဘယ်လိုဖြစ်ပေါ့ဗျာနောက်တစ်ခါလွတ်တော်ပြီးရင်နောက်တစ်ခါဥမာဆိုတော့လွတ်တော်ရွေးကောက်ပွဲဥပဒေလို့ပါတီမှတ်ပုံတွေဥပဒေလို့ဆိုတော့10လိုင်းပဲအကြံပြုကြပါစို့ဒီ10လိုင်းတစ်ခုလုံးကိုကျွန်တော်က dialogue နဲ့ချိန်တွဲထားလိုက်မယ် the linkage to dialogue ပေါ့ဗျာနော်ဆိုတော့အဲ့ဒီလိုတွဲထားခြင်းအပြင်ဘယ်လိုဖြစ်လဲဆိုတော့ကျွန်တော်က dialogue မရှိဘူးဆိုရင်တော့ကျွန်တော်မစင်စားတော့ဘူးပေါ့
ဆရာဦးဝင်းတင်ထံကဒီအပိုင်းသိကြရတဲ့သတင်းတချို့နဲ့သူ့ရဲ့အတွေ့အမြင်တွေဖြစ်ပါတယ်ခင်ဗျာ